အာဇာနည်နဲ့ခန္ဓာတွေကိုရန်ကုန်နဲ့တကွအနေနဲ့မှာရှိတဲ့ NLD ပါတီရုံးနေမှာပြုလုပ်ခဲ့ကြပါတယ်။ရန်ကုန် NLD ပါတီဌာနချုပ်ကပြုလုပ်တဲ့အာဇာနည်နဲ့ခန္ဓာမှာတော့စစ်အစိုးရကိုတောင်းဆိုချက်6ချက်ပါကြေညာချက်တစ်စောင်ထုတ်ပြန်ပြီးတော့တောင်းဆိုထားတာတွေ့ရပါတယ်။အဲ့ဒီတောင်းဆိုချက်တွေထဲမှာ90ခုနှစ်ရွေးကောက်ပွဲရလဒ်ပေါ်အခြေခံပြီးတော့လွှတ်တော်ခေါ်ပေးဖို့တောင်းဆိုထားတယ်လို့ပဲဖမ်းဆီးထိန်းသိမ်းခံရတဲ့ဦးတင်ဦးဒေါ်အောင်ဆန်းစုကြည်အပါအဝင်တန်သားခေါင်းဆောင်တွေ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေနိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွှတ်ပေးဖို့လည်းပါဝင်ပါတယ်။ဒါအပြင်အပိတ်ခံထားရတဲ့အနေနဲ့ရမှရှိတဲ့ NLD ပါတီရုံးတွေကိုပြန်ဖွင့်ပေးဖို့အဖြတ်သိမ်းခံတန်သားပါတီကိုပြန်ဖွင့်ပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။ NLD ပါတီကထုတ်ပြန်တဲ့ကြေညာချက်ထဲမှာအာဇာနည်ခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းဟောပြောခဲ့တဲ့မိန့်ခွန်းနဲ့လမ်းညွှန်ချက်တွေကိုရည်ညွှန်းပြီးဖော်ပြထားတာလည်းတွေ့ရပါတယ်။NLD ပါတီပြန်ကြားရေးကော်မတီအဖွဲ့ဝင်ဒေါက်တာဝင်းနိုင်ကအခုလိုပြောပြပါတယ
်။ပြန်ကြားခဲ့တဲ့လမ်းညွှန်ချက်တွေပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့အမြဲလေးစားလိုက်နိုင်ရမယ်ဆိုတဲ့အကြောင်းပေါ့။နိုင်ငံရေးနဲ့ပတ်သက်ပြီးတော့ဘုကျုကနိုင်ငံရေးဆိုတာအဆုံးမရှိဘူး။နိုင်ငံရေးဆိုတာကျွန်တော်တို့ရဲ့မျိုးဝါထင်တဲ့ပြည်နယ်ရဲ့တန်လျာပဲဖြစ်တယ်ဆိုပြီးတော့သူ့ဘုကျုကမိန့်ခွန်းကောင်းတဲ့ချက်တွေပေါ့။နောက်တစ်ခုကနိုင်ငံရေးဆိုတာယုံမှန်ကြီးဖြစ်တယ်လို့ဆိုရမည်လို့ဆက်စပ်မှာနိုင်ငံရေးကယုံမှန်ကြီးဖြစ်ပြီမဟုတ်နိုင်ငံရေးကိုညှိနှိုင်းလို့သူတို့ရတယ်ရုံမှကျန်တာဖြစ်ပြီဆိုတော့ဘုကျိုးရဲ့နိုင်ငံရေးနဲ့ဆက်လင်းတဲ့အဆိုမိတ်နေပေါ့နောက်တစ်ခုကတော့ဒီမိုကရေစီနဲ့ဆက်လင်းပြီးတော့အများပြည်သူတို့ဆန္ဒနဲ့လုပ်ကြတဲ့ဒီမိုကရေစီဝါဒစစ်မဆန်းနိုင်တဲ့ဖက်ဆစ်ဝါဒစင်ကြီးမားတွေပေါ်နိုင်တယ်ဒီဝါဒမျိုးတွေပေါ်လာရင်တိုင်းလူပြည်သားတွေကလွတ်လပ်ရေးဆိုတာကိုမရနိုင်တော့ဘူးအဲကြောင့်ကျွန်တော်တို့ကဒီမိုကရေစီဝါဒကိုခေတ်ဆောင်လုပ်ရမယ်ဒီမိုကရေစီဝါဒကလွတ်လပ်နေစီလိုလဲဆိုတော့ဘုကျိုးကအဆိုမိတ်နေလား
အလားတူပဲတက်မတော်နဲ့ပတ်သက်တဲ့ဗိုလ်ချုပ်ရဲ့အဆိုအမိန့်တွေဗိုလ်ချုပ်ရဲ့နိုင်ငံရေးအမျိုးသားရေးအမြင်တွေကိုလည်းကြေညာချက်မှာကောက်နှုတ်ဖော်ပြထားတယ်လို့ပြောပြပါတယ်။ NLD ပါတီရုံးချုပ်မှာပြုလုပ်တဲ့အာဇာနည်နေ့အခမ်းအနားကိုပါတီရုံးချုပ်မှာမနေ့9နိုင်ခွဲကလေးကအာဇာနည်ခေါင်းဆောင်ကြီးများကိုရည်စူးပြီးတော့တန်ဃာတော်၅ပါးကိုစွန့်ကပ်အမျှတန်းဝေပြီးပြုလုပ်ခဲ့ကြတာပါ။အ
ဲဒီ၅ပါးကိုကျွန်တော်တို့စွန့်ကပ်တယ်မနေ့အာရုံစော။အဲစွန့်ကပ်တဲ့အခါမှာကျွန်တော်တို့စာဆုံးသွားတဲ့ကျွန်တော်အာဇာနည်ခေါင်းဆောင်ကြီးတွေအဲ့တော့ကျွန်တော်တို့ကြီးစုပြီးတော့အမျှတန်းပေးဝေတယ်ပေါ့ကုသိုလ်ကောင်းမှုတွေပေါ့အဲ့ဒါပြီးတဲ့အခါမှာဘုန်းကြီးတွေကတရားဟောပြီးတဲ့အခါမှာဒီဘုန်းကြီးတရားမှာလည်းအဲကောင်းတဲ့ဘဝလေးတွေပါတယ်လေအဲတခုကတော့ပါလဲဆိုတော့ခါဇာနီခေါင်းဆောင်ကြီးနဲ့ပတ်သက်လို့ဘယ်သူကပဲမိပြောင်မိပြောင်ဘယ်သူကပဲမိမိအောင်လုပ်လို့ဘုန်းကြီးတို့ယင်ထဲမှာကတော့ကျေးဇူးရှင်တွေကျေးဇူးတရားကိုဘယ်တော့မှမိပြောင်မှာမဟုတ်ဘူးအာဇာနီခေါင်းဆောင်ကြီးတွေကိုဘယ်တော့မှလည်းကိုကြီးတို့ယင်းနေရမိမှာမဟုတ်ဘူးဆိုပြီးတော့မင်းကြားပါလေလေအဲဒါမနေ့ကအချိန်ကြီးပေါ့နောက်ကျွန်တော်တို့စနေ ਈ 38မိနစ်ကျတော့ over service ပြီးတော့လေးပြီကျွန်တော်တို့ဖို့လည်းအားလုံးရုံးငန်းပြင်ဖက်ပြီးအာဇာနည်ခုံးဘက်ကိုဦးတည်ပြီးတော့အလေးပြုကြတယ်ပေါ့
ဒါကတော့ဒေါက်တာဝင်းနိုင်ပြောပြသွားတာပါမွန်လဲပိုင်းမှာဆက်ပြီးပြုလုပ်တဲ့အခမ်းအနားမှာတော့နိုင်ငံသားတန်ယုံတွေကတန်အမတ်ကြီးတွေအပါအဝင်ဝါချင်းနိုင်ငံကြီးရေးသမားကြီးများအဖွဲ့ပြည်သူ့လွှတ်တော်ခေါ်ယူကိုစားပြုကော်မတီ CRPP ဒီမိုကရေစီပါတီနဲ့တိုင်းရင်းသားပါတီများကကိုယ်စားလှယ်တွေနဲ့ NLD ပါတီဝင်စုစုပေါင်းပြည်သက်900လောက်တက်ရောက်ခဲ့ကြပါတယ်။ NLD ပါတီကရန်ကုန်မြို့မှာအာဇာနည်နေ့အခမ်းအနားမကျင်းပခင်ဇူလိုင်လ18ရက်နေ့နဲ့18ရက်နေ့မှာပါတီဝင်စုစုပေါင်း9ဦးကိုအာဏာပိုင်တွေကစစ်ဆေးစရာရှိလို့ဆိုပြီးတော့ခေါ်ယူသွားတာလည်းရှိခဲ့ပါတယ်။18ရက်နေ့ကခေါ်ယူသွားခြင်းခံရတဲ့ NLD ပါတီဝင်တွေကတော့တာမွေမြို့နယ်က NLD လူငယ်ကိုမြင့်ထေးတကုံမြို့တင်မြို့နယ်ကကိုတီဟန်ဦးသိမ့်မြင့်ထွန်းခရမ်းမြို့နယ်ကလူငယ်ကိုဝင်းမြင့်မောင်ရွှေပြည်သားကမတ်တက်တဲ့ဦးဝေတို့ဖြစ်ကြပါတယ်။ဇူလိုင်လ18ရက်နေ့ညပိုင်းမှာတော့တွန်တေးကကျူရှင်စရာဦးအောင်ဖေနဲ့မြောက်ကလာပမြို့နယ်ကလူငယ်ကိုကျော်စရာတို့ဖြစ်ကြပါတယ်။အဖမ်းခံရသူတွေကိုဘာကြောင့်ခေါ်သွားတယ်ဆိုတာအတိအကျမသိရပေမဲ့အာဇာနည်နေ့နဲ့ဆက်နွယ်မှုရှိတယ်လို့ယူဆနေကြပါတယ်။ဇူလိုင်လ18ရက်နေ့ညပိုင်းကအာဏာပိုင်တွေခေါ်သွားခြင်းခံရတဲ့ဦးသိမ့်မြင့်ထွန်းရဲ့ညီမကအခုလိုပြောပြပါတယ်။
ဒီစကားကြူလန်ကြမယ်တန်းနေနေပေါ့နော်ထင်းထင်းထားတဲ့ဘောလောက်ပဲထင်တာပေါ့ဒါပေမဲ့ဆိုးတော့ဆိုးနေတာပေါ့လေကိုလူတော်တော်ဆိုးနေတာပေါ့ဘယ်လိုခေါ်ရလဲကိုကမသိလိုက်တဲ့ကသူကလေလမ်းပေါ်လမ်းပြောတယ်နိုင်မလားပါနဲ့တဲ့ဆိုတော့အိမ်သားကဘလို့နိုင်သူတော့မလိုက်ရဘူးသူကအလိုလမ်းပြောလိုက်တယ်သူကဘယ်လိုခေါ်ပါမှလည်းမပြောဘူးလေမပြောဘဲနဲ့အရင်ဆုံးလည်းမလိုက်နဲ့ဆိုတော့ကျွန်တော်ကဘယ်လိုလဲလိုက်ရမှလည်းမသိဘူးပြီးတော့ဘယ်မှာဖမ်းမယ်ဆိုတော့လည်းမသိဘူးသူကသူကတော့စိတ်ကျမိုင်းပေါ့နော်စိတ်ပူတာပေါ့အရင်တော့ခဏခဏဖမ်းခံရတယ်လေသူကဟိုအရင်တော့ဟိုပထမဥဟိုဖုန်းရေးခင်တာတော့စတင်မှာပါတော့လေသူ့ကိုခေါင်းစွန့်တယ်ဖမ်းသွားတာလေ။ဟိုအရင်တော့လေသူကထောင်ကြဘူးတဲ့။အဲထောင်ဆင်းနေမိချာကသူ9နှစ်ကျော်နဲ့ပြန်လွတ်လာတာလေ။ငယ်ရေးကဟုတ်ကဲ့ကျမကနိုင်ငံရေးသမားပါ။အ
အခုသူ့ကိုခေါ်သွားတဲ့ခါကျရင်ဘယ်လိုပါလဲညက်ဖြစ်မလဲဆက်ဆက်တဲ့ပါလဲညက်လုံးမလဲလို့ကိုကကိုထင်တာတော့စကိုးတော့လို့ဒီကနေ့လို့ကိုကထင်နေမဲ့သူတို့ကဘာကြောင့်ဖမ်းဆိုကိုကမသိဘူးလေအဲ့တော့ခုချိန်မှာကျမတို့တွေကသူတို့လက်ခုပ်တွေကရေပုံစံမျိုးသူတို့ကကျမတို့ကိုလောက်ထားရောကျမတို့ချိုးရင်တာပေါ့နော်တခုခုဖြစ်သွားမလားအဲ့လိုတွေးတော့ကျမတို့တွေးတာပေါ့အလားတူပဲဇော်လိုင်လာဆက်ရှင်နေညညပ
ไอ้ตัวนี้มันนี่เลยกันนะไอ้เว้ยมากูจะเสียไอ้เมีย ดีน้องก็อย่าเยอะแค่ของตัวพี่ก็ตั้มมีเลยค่ะตั้มตรงนั้นค่ะจ้ะยานุ่งอะไรปุ๊บมันลาบ้าอู้เลยตัวนี้มาเลยโชคชะตาไม่ใช่บ้าอู้เลยไอ้ร้านเนี่ยน้องอะไรเยอะแค่ยี่ห้อเนาะไอ้ที่ว่าทั้งหลายก็เลยค่ะจ้ะเราเลยป้าทีนี้เราอาจารย์ทีนี้หมดเลยวันนี้ทั้งหลายไม่ยาบ้าอู้เลยแต่ไม่รู้เนี่ยยานุ่งอะไรเนี่ยเราจะเสียสุดเลยแค่ลาบ้าไม่ใช่อู้เลยน้องต้องหาเสียว่าเอาไปของเราอะไรที่รู้ไว้ขึ้นมาจ
ถ้าว่าเราสุดท้ายแล้วเสียชีวิตเนี่ยไปง่ะท่านสิขนาดเด็กกูเจอเสียเนี่ยอู้องผิดรุ่นเนี่ยปัตติบิโรเอเนลีลุงเนี่ยอู้เปียวเปียตัวละบักเนี่ย